ပြည်အုပ်ချုပ်ရေးအပေါ်တိဘက်လူမျိုးတွေပုံကံအောင်ကြွားမှုစတင်တဲ့နေ့58နှစ်ပြည့်အထိမ်းအမှတ်ပွဲတွေကိုကမ္ဘာတဝန်းကတိဘက်လူမျိုးတွေဆင်နွှဲနေကြချိန်မှာပဲတိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်လာမာရဲ့တိဘက်ခွဲထွက်ရေးလှုပ်ရှားမှုတွေကိုလုံးဝနှိမ်နှင်းသွားမယ်လို့တရုတ်အစိုးရကပြောလိုက်ပါတယ်ခွဲထွက်ရေးဝါဒကိုလက်မခံဘူးဆိုတာတရုတ်အစိုးရကပြက်ပြက်သားသားပြသမှာဖြစ်တယ်လို့တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအကြီးအကဲကပြောခဲ့တာပါဖုန်းတော်ကြီးဒလိုင်လာမာဟာခွဲထွက်ရေးကြိုးပမ်းနေတဲ့အန္တရာယ်ရှိသူလို့တရုတ်ကသတ်မှတ်ထားတာပါနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒလိုင်လာမာကတော့တိဘက်ဒေသအတွက်စစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့သာလိုလားပြီးတော့အကြမ်းဖက်မှုအားပေးတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆိုပါတယ်အခုတိဘက်မြို့တော်ဖြစ်တဲ့ဟာဆာမြို့မှာ1959ခုနှစ်မတ်လ10ရက်နေ့ကတရုတ်တို့ဝင်ရောက်သိမ်းပိုက်မှုကိုဆန့်ကျင်ခဲ့တဲ့အုံကြွမှုအထိမ်းအမှတ်နှစ်ပတ်လည်ပွဲတွေကိုဖြီးပါရောက်တိဘက်အစိုးရရုံးဆိုင်ရာအိန္ဒိယနိုင်ငံဒါရာဆလမ်မြို့မှာလည်းကျင်းပခဲ့ပါတယ်ရှင်